အိမ်ကြီးထိုင်းနိုင်ငံပါဝင်ဒေသတွေနိုင်ငံတချို့မှာချင်းကားတဆင်ဇီကာရောဂါပိုးကူးစက်ခံမှုတွေများလာတဲ့အတွက်မြန်မာနိုင်ငံမှာလည်းကျန်းမာရေးတာဝန်ရှိသူတွေကဇီကာရောဂါပိုးကာကွယ်ရေးနှိုးဆော်ချက်တွေကိုထုတ်ပြန်ထားပါတယ်။ကူးသနိုင်မှုစေဝါမရှိသေးတဲ့ဒီရောဂါပိုးကိုချင်းထူတတ်တဲ့မြန်မာနိုင်ငံမှာဘယ်လိုကာကွယ်နိုင်မလဲ။ဆောင်ရွက်ရှောင်ရွက်တွေကိုဘာလို့ရှိတယ်ဆိုတာတွေကိုမနနာချန်ကတင်ဆက်ပေးပါမယ်ရှင်။
ဟုတ်ပါတယ်မြန်မာနိုင်ငံနဲ့နေစဉ်သွာလာဆက်ဆံမှုတွေရှိတဲ့စင်ကာပူနိုင်ငံမှာဆိုရင်ကိုဝန်ဆောင်မျိုးသမီးတဦးပါဝင်ဇီကာရောဂါပိုးကူးစက်ခံရသူ150ကျော်သွားပြီဖြစ်ပြီးရောဂါကူးစက်ခံရသူတွေထဲကတဝက်လောက်ဟာနိုင်ငံသားတွေဖြစ်တယ်လို့ဆိုပါတယ်အထူးသဖြင့်ဒီရောဂါပိုးဟာချင်းကားတဆင့်ကူးစက်စေတာကြောင့်စင်ကာပူနိုင်ငံမှာတော့ချင်းနှိမ်နှင်းမှုတွေကိုအရှိန်မြင့်လှုပ်ဆောင်နေတာပါမြန်မာနိုင်ငံမှာလည်းဇီကာရောဂါပိုးနဲ့ပတ်သက်တဲ့သတိပေးနှိုးဆော်ချက်တွေကိုကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ဒီရောဂါပိုးကူးစက်ခံရရင်ဖြစ်တတ်တဲ့လက္ခဏာတွေနဲ့ပတ်သက်ပြီးဇီကာရောဂါပိုးကြောင့်စိတ်ပညာဆောင်းပါးတွေတောက်လျှောက်ရေးသားနေတဲ့ဒေါက်တာတင့်ဆွေကအခုလိုပြောပါတယ
်ရောဂါလက္ခဏာကတာမန်အများဆုံးဖြစ်နေကြတဲ့တုတ်ကွေးနဲ့တော်တော်ကိုတူပါတယ်ကိုယ်နည်းနည်းပူမယ်ခေါင်းကိုက်မယ်အဆင့်အမြင့်တွေကိုက်မယ်မစားရင်မတော့ချင်းဖြစ်မယ်။နောက်အရေးပြားမှာသိချင်ကြည့်ရင်အနီးကွက်လေးတွေစသဖြင့်ပေါ်မယ်။ဒီချိန်မှာတော့တုတ်ကွေးလိုလက္ခဏာခံစားရတာနဲ့သတိထားဖို့ကတော့လိုအပ်ရင်ဆေးဆစ်ရအောင်ဆေးဆစ်မှလာရင်သိကြမယ်။အဲ့တော့ကိုယ်ဝန်ဆောင်သူဖြစ်ရင်သူကလည်းခုနတုတ်ကွေးလိုပဲခံစားရမယ်။သူကနေမွေးဖွားလာမယ်ကလေးမှာဒီအုံနောက်ပိုင်းဆိုင်ရာအထူးသဖြင့်တော့အုံနောက်သေးတယ်ဆိုတဲ့အဲကလေးတွေမွေးနိုင်တယ်အကုန်လုံးတော့မဟုတ်ဘူးတော်တော်များများဟာအုံနောက်သေးတဲ့ကလေးတွေမွေးလာနိုင်တယ်ဆိုတဲ့အနေပေါ့
ဇီကာရောဂါပိုးအေဒစ်ချင်းမျိုးစားကတည်ဆောင်တာဖြစ်ပြီးတော့ဒီချင်းမျိုးစားဟာမြန်မာနိုင်ငံပါဝင်အာရှမှာအတော်လေးပေါ်ပါတယ်နောက်ပိုင်းမှာတော့ချင်းကတဆင့်နေမှာပဲလူလူချင်းလိန်ဆက်ဆက်မှုကနေလဲဇီကာရောဂါပိုးကူးစက်နိုင်တယ်ဆိုတာကိုအမေရိကန်ပြည်ထောင်စုမှာရှိတဲ့အသိပညာရှင်တွေကတွေ့ရှိခဲ့ကြတာပါအဓိကချင်းကတဆင့်ကူးစက်တတ်တာကြောင့်မြန်မာပြည်သူတွေအနေနဲ့ချင်းအကိုက်မခံရအောင်သတိထားဖို့လိုပြီးချင်းမပေါက်ပွားအောင်လဲနေထိုင်ရာပတ်ဝန်းကျင်မှာလှုပ်ဆောင်မှုလိုအပ်တယ်လို့ထောက်တာတင့်ဆွေကပြောပါတယ
်အခြေခံကတော့ဒီချင်းကရေကြီးရေသားမှာပေါက်တဲ့ချင်းငှက်ဖြားချင်းနဲ့ပြောင်းမြန်ပန်းအိုးရေအိုးပေါ်ကတရားအောင်ဆက်သဖြင့်ချင်းအောင်တဲ့နေရာတွေကိုမရှိအောင်ကျွန်တော်တို့လုပ်တင်နေနောက်တစ်ခါရေမျက်နှာပြင်တွေမှာချင်းပိုးလောက်လန်နေဦးစကားလိုရေသစ်လိုဟာမျိုးနဲ့ဆက်ပြည့်တဲ့နေလေရှိခဲ့နောက်တစ်ခါဒီချင်းကိုဟိုစားတဲ့ဟိုအင်းဆက်အောင်ငားလိုဟာမျိုးမိုးမြူတာလေးလည်းရှိတယ်နောက်တစ်ခါချင်းတောင်နဲ့အိတ်တဲ့ဟာရဲ့ဖြစ်ပြန်နေလေအများကြီးလုပ်တင်နေလို့ကြံပေးချင်ပါတယ
်ဇီကာရောဂါပိုးကူးစက်ခံရရင်ကုသနိုင်တဲ့ဆေးဝါးလည်းမရှိသေးသလိုကာကွယ်ဆေးလည်းမပေါ်ပေါက်သေးတဲ့အတွက်လူတွေအနေနဲ့ကြိုတင်ကာကွယ်ကြဖို့အရေးကြီးတယ်လို့လည်းသူကဆိုပါတယ်အမေရိကန်ပြည်ထောင်စုဩစတြေးလျတောင်ကိုရီးယားနဲ့တိုင်ဝမ်တို့ကတော့ကိုယ်ဝန်ဆောင်မျိုးသမီးတွေစင်ကာပူနိုင်ငံကိုခရီးမသွားကြဖို့တတိပေးထားပါတယ်တရုတ်နိုင်ငံကလည်းလေဆိပ်အဝင်အထွက်တွေမှာဇီကာရောဂါပိုးစစ်ဆေးမှုတွေကိုအလေးထားလှုပ်ဆောင်လာတာတွေ့ရပါတယ်ဒါကြောင့်စင်ကာပူနဲ့နေစဉ်ကူးလူဆက်ဆံမှုရှိနေတဲ့မြန်မာနိုင်ငံမှာလည်းအလားတူလှုပ်ဆောင်တဲ့လို့ဒေါက်တာတင့်ဆွေကဆိုပါတယ
်သူကစင်ကာပူပေါ့နောက်တစ်ခါထိုင်းလန်ပေါ့နော်အဲ့ဒီနိုင်ငံကိုခီးသွားတဲ့အဝင်အထွက်ရှိတဲ့လူတွေကိုစစ်တင်နေစစ်တင်တဲ့အခါမှာစစ်တယ်ဆိုတာပထမစကားရင်းအစ်စ်ကတော့လွယ်ပါတယ်ပူပူနေတာဖြားနေတာဆိုတာနဲ့ရင်ဆိုင်ရတယ်နောက်တစ်ဆင့်ကြမှာတစ်ခါဇီကာဆိုဇီကာနဲ့ပတ်သက်တဲ့စစ်ဆေးနည်းကိုသွားမှာအဆင့်ဆင့်ပေါ့အဲ့တော့ခီးသွားဖို့မသွားဖို့ဒါမြစ်တာအပြင်သွားလာတဲ့လူတွေရောက်လာတဲ့လူတွေကိုယ်နိုင်ငံသားမှမဟုတ်ဘူးအဲ့ဒီနိုင်ငံကနေလာတဲ့လေကြောင်းအဝင်မှန်သမျှကိုစစ်ဆေးမှုစတဲ့နေပြီးတော့ကျွန်တော်အကြံပြုချင်ပါတယ
်။ဒါအပြင်ကူးစက်လာနိုင်တဲ့ဇီကာရောဂါပိုးအကြောင်းပြည်သူတွေပုံမသိရှိသတိထားမိလာအောင်နိုးကြားမှုရှိလာအောင်အစိုးရအပါအဝင်တာဝန်ရှိသူတွေလူမှုအဖွဲ့အစည်းတွေအနေနဲ့အခုထပ်ပို့ပြီးတော့အသိပညာပေးမှုနှိုးဆော်မှုတွေကိုလှုပ်ဆောင်မှုလိုအပ်ပြီးချင်းနှိမ်နှင်းမှုတွေကိုလည်းစီမံကိန်းချဆောင်ရွက်သင့်ပြီလို့အကြံပြုခဲ့ပါတယ်ရှင်။